ရန်ကုန်ကြည်မြင့်နိုင်မြို့နယ်မှာရှိတဲ့တာရုကျောင်း၌ကရွှေညဝါဆရာတော်လို့လူသိများတဲ့ဆရာတော်ဦးပညာတိဟဟာမန္တလေးတိုင်း NLD ရုံးမှာတရားဟောခဲ့တယ်။အဲ့ဒီတရားတော်ကြောင့်ရွှေညဝါဆရာတော်ကိုတာရုကျောင်း၌ကနေဖယ်ရှားပြစ်ရမယ်ဆိုပြီးနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဒီဇင်ဘာ12ရက်နေ့ညစွဲနဲ့အမိစာထုတ်ပြန်ထားပါတယ်။အခုလိုအခြေအနေတွေပေါ်ပေါ်လာတာကြောင့် NLD ခေါင်းဆောင်တွေဖြစ်တဲ့ NLD ဒုက္ခရဦးတင်ဦးနဲ့ NLD ဗဟိုအလို့မှုဆောင်ဒေါက်တာဒေါ်မေဝင်းမြင့်တို့ဒီကနေ့မွန်လွဲပိုင်းမှာရွှေညဝါဆရာတော်ဦးပညာတိဟကိုကိုယ်တိုင်သွားရောက်မေးမြန်းလျှောက်ထားခဲ့ကြောင်းသိရပါတယ်။ရွှေညဝါဆရာတော်ကဒီကိစ္စကိုသူကိုယ်တိုင်တန်ခါမဟာနာယကအဖွဲ့နဲ့ပြည်လည်အောင်ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုကြောင်း NLD ဒုက္ခတဦးတင်ဦးကပြောပါတယ
်။အဲကျွန်တော်တို့ဆရာတော်ဖရာဦးပညာတိဟကိုအဲသူကြောင်းကနေမှာပဲဖူးတွေ့ရပါတယ်။မန္တလေးကိုသွားပြီးတော့ဟောတယ်ပြောတာဆိုပြီးတော့ပြောတော့ဆရာတော်ဖရာကလည်းသာဟောတာပြောတာမဟုတ်ပါဘူးဩဝါဒမင်းကိုပေးပါဆိုတဲ့အတွက်ဩဝါဒမင်းကိုပေးတာပါပဲလို့ပဲသူကရှင်းပြတာပဲအဲ့တော့အဲ့ဒါကိုလည်းပဲသံဃာတော်များကလည်းဒါသူပြောတဲ့ဟောတာကိုလည်းပဲဆက်ပြီးတော့လိုအပ်တယ်လို့ဆောင်ရွက်သွားနိုင်မယ်ဆိုရင်လည်းရနိုင်တယ်အဲ့ဒါနဲ့ပတ်သက်တာအလုံးလည်းဒီဆရာတော်ဘုရားအနေနဲ့သူကလည်းဒီနော်တို့တရားကြည်လောက်ပြည့်လဲပြည့်ကြောင်းသူကလည်းဖြစ်ရှင်းမယ်တွေ့တဲ့သဘောမျိုးလည်းရှိပါတယ်ခင်ဗျာအဲ့တော့သူတို့တန်ခါချင်းချင်းပြည့်လဲအောင်လုပ်သွားရင်အလုံးဘာမှမဆိုင်တဲ့ပယောဂါတွေပါတယ်မဟုတ်မဲနဲ့ပေါ့ဗျာအေးချမ်းချမ်းနဲ့အခုသွားနေတဲ့အဲကျွန်တော်တို့လှုပ်ရှားမှုအပိုင်းနဲ့ပတ်သက်လို့တိတိတိုင်းပဲတိုးတက်မှုတွေရှိရှိနေတာဖြစ်တဲ့အတွက်အေးချမ်းချမ်းဖြစ်အောင်လုပ်ဖို့လိုချာပေါ့နော်ဒီကုလိုအခြေအနေကောင်းမွန်နေတဲ့အခြေအခါမှာဘာမှမဖြစ်စေချင်ဘူးဗျာမဖြစ်တာကောင်းပါတယ်လေ
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့အမိစာထဲမှာရွှေညဝါဆရာတော်ကိုဒုပ္ပဇပုဂ္ဂိုလ်ပြောဆိုဆုံးမရခက်ခဲတဲ့မလွယ်ကူတဲ့ယဟန်လို့သမုတ်ထားပါတယ်ဒါနဲ့ပတ်သက်လို့ဒဂုံမြို့အစ်အရှိပိုင်းမကွေးပရိယတ်တိဆရာတော်ဥပမောက္ခကအခုလိုမိပါတယ
်အဲဒုဗ္ဗသာဖတာကပြောဖို့ဖုံးမလွယ်ကူတဲ့ယဟန်လည်းသတ်မှတ်တာပေါ့နော်သူတို့ကဆရာတော်ဥပညာပြီးဟာဒုဗ္ဗသာယဟန်မဟုတ်ပါဘူးသူကျောင်းတိုက်ကကျောင်းတိုက်တန်ဃာတွေနဲ့လည်းညီညွတ်တယ်အဲမြန်မာပြည်မှာရှိတဲ့အဲမရင်ကြီးတဲ့ပုဂ္ဂိုလ်ကြီးကြီးအောင်မလိမ္မာတဲ့ပုဂ္ဂိုလ်ကြီးလင်ကြီးလိမ္မာအောင်လို့ပြောဖို့ပြီးတော့တရားခေါ်နေတဲ့ပုဂ္ဂိုလ်ပါအဲ့ဒီပုဂ္ဂိုလ်သာတကယ်တော့ဆက်လက်ပြီးတော့တရားဟုတ်ကဲ့ရမယ်ဆိုရင်မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်အားလုံးပဲဝမ်းသာစရာပါပဲရဟန်းသံဃာတော်တွေအနေနဲ့ရောဘယ်လိုပြောရမလဲဆိုလို့ယူလို့ရှိရင်တော့နိုင်ငံတော်သံဃာမဟာနာယကဆရာတော်များဟာယခုလက်ရှိအဖိုးရရဲ့အလူတော်ကြလုံနေရှင်းတာဖြစ်ပါတယ်ဆရာတော်ဥပညာပြီးအခါကျောင်းတိုက်မှမထုတ်ပဲစင်ပါဘူးဒုဗ္ဗယဟန်လည်းမဟုတ်ပါဘူးဘုန်းကြီးနေတော့ဒီလိုရဟန်းသံဃာတွေကိုအဲ့လိုလုပ်လိုက်မယ်ဆိုလို့ရှိလို့ရှိရင်သာသနာတော်တစ်ခုလုံးပြောမိန်သွားမယ်လို့ရှင်ပါတယ်သာသနာ၃ရက်လုံးအတွက်စိတ်မကောင်းစရာပါပဲဘုန်းကြီးကတော့ဥပညာပြီးရတော့ဆက်လက်ပြီးတော့ထောက်ခံပါတယ်တန်းခွင့်ရတကုန်းတရားမရှိပါဘူ
းတကယ်တော့ရွှေညဝါဆရာတော်ရဲ့တာရုကျောင်းမှာနိုင်ငံရေးအခမ်းအနားတွေလှုပ်လှိရှိပါတယ်ဒါပေမဲ့ဒါဟာစူပူလိုတဲ့ဆန္ဒမပါပဲငြင်းညမ်းစွာလှုပ်ဆောင်မှုတွေသာဖြစ်တယ်လို့ NLD ဦးတင်ဦးကရှင်းပြပါတယ
်ဟိုပါတီနဲ့နှစ်ပတ်လည်နေလို့ပါဒါကြောင့်မလုပ်ပါဘူးအမျိုးသားတရားလုံးနဲ့ဆိုင်တဲ့ကိစ္စရဝဝအမျိုးသားနေလုပ်ခဲ့တဲ့နောက်ဆုံးဒီနိုင်ငံကျေးဇူးမများနဲ့ပတ်သက်တဲ့အားလုံးကိုလွတ်ဖို့ဆူတောင်းပွဲပဲလုပ်ခဲ့တယ်။နောက်ပြီးတော့အဲ့ဒီလူပညာစုပေးတာနဲ့ပတ်သက်လို့လုပ်ခဲ့တယ်။အဲ့ဒါလေးတွေတော့လုပ်ခဲ့ဖို့တာရှိတယ်ခင်ဗျ။ဒါကတော့လည်းပဲဟိုကျွန်တော်တို့ဟိုဆူတောင်းတာပဲတရားပွဲတွေဘာတွေမှဟောတယ်ပြောတယ်အော်တယ်ဟစ်တယ်အဲကျွန်တော်တို့ကိုနာတို့ဟိုဟာဆိုက်ပုတ်ကြီးတွေခြိုက်နေပါတယ်မရှိလည်းရှိပါဘူး။အေးစေးလာကြတယ်ထိုင်ကြတယ်ဆူတောင်းတယ်။နောက်ပြီးတော့အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကသူ့လှူတယ်ပို့တယ်တပည့်တွေလို့တီလာပေးတယ်အဲ့ဒါနဲ့ပဲတရားအနုမောဒနာကိုရှင်းမြင်တယ်အဲ့ဒီတော့ကျွန်တော်အပြောဝေတာပဲဗျာ
အခုလိုအများနဲ့ဆိုင်တဲ့လုပ်ငန်းတွေအတွက်ကိုကျိုးစွန်ပြီးလှုပ်ဆောင်နေတဲ့ရွှေညဝါဆရာတော်သူကျောင်းသင်ကန်းမှာပဲဆက်လက်သတင်းသုံးနိုင်ရေးအတွက် NLD ခေါင်းဆောင်ပိုင်းကကြီးလန်းတွေရှာဖွေပြီးလှုပ်ဆောင်သွားဖို့ရှိတယ်လို့ဦးတင်ဦးကပြောပါတယ
်သူကဒီသူရဲ့ကိုကျိုးစွန်ပြီးတော့တော်တော်ကိုမျက်နှာခံပြီးတော့သူတပြင်းကတော့လောကီကိစ္စရဝဝမမမျက်နှာသူများနဲ့ပတ်သက်တဲ့အပိုင်းတွေမှာတော့သူကစွန့်ပြီးတော့ဒီကြိုးစားပြီးတော့အဲဆိုကုညီဆောင်ရပေးတဲ့ဆရာတော်ကြီးတပါးပဲလေဒီတော့လည်းကျွန်တော်တို့ကတော့ကျွန်တော်တို့အပိုင်းနဲ့ပတ်သက်တာပါလာတာဖြစ်တော့ကဆရာတော်ဥပညာတရားဆောင်ရမှုကိစ္စရရအဝဝကိုလည်းပဲသံဃာတော်ရှင်သူမြတ်များကိုလည်းကျန်တဲ့ဟာတွေကိုလည်းပဲဒါတိခါမှုဥရိဝိစ်တရားရခင်ရင်းနဲ့ဆန္ဒဆောပြီးတော့လုံလုံတော်မြတ်တယ်ကျွန်တော်ကြေးလေးလေးလေးကျွန်တော်လူကြီးတွေညှိပြီးတော့တိုင်ပြီးပြီးဘယ်တော့တင်လုတ်တင်တဲ့ဆရာလေးတွေတော့တော့လုတ်ဖို့လိုရလို့ရှိရင်တော့လုတ်ဖို့တော့ရှိမှာပေါ့ဗျာအခုကျွန်တော်တို့ဒီပိတ်အဆရာတော်ဖျားအဲသူကဟိုနိုင်ငံကြီးကြွားသွားတာအခုပါလဲစင်ကာပူမှာပြန်ရောက်နေတယ်ဆိုလဲဇန်နီနေ့ပြန်ရောက်မယ်တဲ့ဆိုအဲ့ဒီကောဆရာတော်ဖျားလည်းသူတို့ရောရှောက်ရှက်ပြီးတော့ ချင်းကပ်ပြီးတော့ပေါ့နော်ဒါညှို့မှုရအောင်ဆောင်ရွက်ပေးမယ်ဆိုရင်လည်းပဲအဲဒီဆောင်ရွက်နိုင်ကောင်းရှိပါရဲ့လို့အောက်မိတာပဲလေ
ရွှေညောင်ဝါဆရာတော်ကိုသူ့ရဲ့ចောင်းတင်ငန်းကဖေရှားပြစ်မယ်ဆိုတဲ့သတင်းကြောင့်စိုးရိမ်နေကြတဲ့ယာနဲ့ချီတဲ့ရန်ကုန်မြို့ပေါ်ကတန်ဃာတော်တချို့နဲ့တကားတကားမှပြိသက်တွေဒီကနေ့နေ့လယ်ပိုင်းမှာတာဓုចောင်းအပြင်ဘက်မှာလာရောက်စုဝေးခဲ့ကြကြောင်းနောက်ပိုင်းမှာလူစုခွဲလိုက်ကြကြောင်းသိရပါတယ်ခင်ဗျာ